မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံလာရေးကိစ္စနှစ်ဖက်ညှိနှိုင်းဆွေးနွေးနေတယ်လို့စစ်ကောင်စီကပြောပါတယ်။အာဆီယံနဲ့သဘောတူထားတဲ့အချက်၅ချက်ကိုလည်းအချက်အချာအာဏာမထိခိုက်စေဘဲပူးပေါင်းဆောင်ရွက်နေတယ်လို့ဒီနေ့နေပြီးတော့မှပြောကြားတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောကြားခဲ့ပါတယ်
။အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားရောက်ခွင့်ပေးရန်ကိစ္စနဲ့ပတ်သက်ပြီးတော့အထူးကိုယ်စားလှယ်လာရောက်လိုမှုကိုမြန်မာနိုင်ငံကကြိုးဆိုထားပြီးလက်ဖြစ်တယ်။ခီးစဉ်အသေးစိတ်ကိုကျွန်တော်တစ်ဖက်ညှိနှိုင်းနေရရှိတယ်။ဒါအနစ်ချုပ်ထုတ်ပြီးပြောရရင်တော့မြန်မာနိုင်ငံအနေနဲ့အာဆီယံသဘောတူညီချက်၅ချက်ကိုမိမိနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုမထိခိုက်စေဘဲနဲ့ပြည်တွင်းတည်ဆဲဥပဒေနဲ့အညီတတ်နိုင်ရမယ့်ပူးပေါင်းဆောင်ရွက်ပေးနေကြောင်းကျွန်တော်ပြောကြားလိုပါတယ်။ဒါအလုံးစည်စည်တင်ပါ
အာဆီယံရဲ့လူသားချင်းစာနာမှုအကူအညီတချို့မြန်မာနိုင်ငံမှာရောက်ရှိနေပြီးတော့တက်ဆိုင်ရာဌာနတွေကကူညီဆောင်ရွက်ပေးနေတယ်လို့လည်းပြောပါရယ်။အုပ်ချုပ်ရေးကောင်စီအနေနဲ့အာဆီယံကုလသမဂ္ဂစတဲ့နိုင်ငံတကာအဖွဲ့အစည်းတွေမှာနိုင်ငံတော်ကိုယ်စားအစိုးရတစ်ခုအနေနဲ့ကိုယ်စားပြုဆောင်ရွက်နေတာဖြစ်တယ်လို့လည်းကုလသမဂ္ဂမှာကိုယ်စားပြုမှုနဲ့ဆိုင်တဲ့မေးခွန်းမှာဗိုလ်ချုပ်စော်မင်းထွန်းကသူတို့ရဲ့သဘောထားကိုဖြေကြားသွားခဲ့ပါရယ်ရှင်။
ဩစတြေးလျနိုင်ငံသားရှော့တာနန်လည်းဒေါ်ဆန်းစုကြည်ပါဝင်၅ဦးပေါ်ဆွဲဆိုထားတဲ့အမှုတွေရှေ့နေတဲ့အမှုတွေတွေ့ဆုံဆွေးနွေးနိုင်ရင်ကိုတင်ပြတောင်းခံရဆဲဖြစ်ပါတယ်။အဲ့ဒီလိုတင်ပြချက်ကိုတရားရုံးကလက်ခံကြားလာခဲ့တယ်လို့တရားလွှတ်တော်ရှင်းနေဦးခမောင်စောက VOE ကိုပြောပါတယ်။ဒီကနေ့ရုံးချိန်မှာလည်းရှေ့နေတဲ့အမှုတွေသီးသန့်တွေ့ဆုံခွင့်မရခဲ့သေးဘူးလို့ရှေ့နေတွေကဆိုပါတယ်။ရှော့တာနန်နဲ့ဒေါ်ဆန်းစုကြည်ပါဝင်၅ဦးကိုစစ်ကောင်စီကနိုင်ငံတော်ရှုံးဝဲအုပ်တွေနဲ့တရားစွဲဆိုထားတာပါ။ဒီသတင်းချက်ကိုနောက်ပိုင်းမှာနားဆင်ကြရမှာပါ
။နယူးယောက်မြို့မှာကျင်းပနေတဲ့ထွေထွေညီလာခံမှာဗုဒ္ဓဟူးနေ့တုန်းကတန်တမန်တွေချဖြန့်ဝေတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုအမြင့်တွယ်မသွားအောင်တားဆီးနိုင်ဖို့အခွင့်အလမ်းနှဲတဲ့နှဲလာနေပြီလို့ခူလာသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကတတိပေးထားပါတယ်။မြန်မာနိုင်ငံအနှံ့မှာလက်နက်ကိုင်ပဋိပက္ခကြီးဖြစ်မလာအောင်အားလုံးဝိုင်းဝန်းတားဆီးဖို့လိုအပ်တယ်လို့လည်းအတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်။အရှိတောင်အရှမှာတွေမကတခြားနေရာတွေအထိဘက်ပေါင်းစုံကဆိုးကျိုးအန္တရာယ်တွေကူးစက်မလာအောင်ဒေသတွေအရေးပါသူတွေအပါအဝင်အားလုံးညှိနှိုင်းတားဆီးဆောင်ရွက်ရမယ်လို့သူကပြောပါတယ်။2020ဩဂတ်လလည်းကနေပြီးတော့2021ဩဂတ်လလည်းအထိတင်ပြတဲ့အစီရင်ခံစာမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအထူးသဖြင့်စစ်အာဏာသိမ်းမှုကန့်ကွက်သူတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်တဲ့လုပ်ရက်တွေကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တာကိုဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်တပ်နဲ့ပူးပေါင်းဆောင်ရွက်တယ်လို့တန်တရားရှိခံရသူတွေကိုတပ်ဖြတ်နေတယ်ဆိုတဲ့သတင်းတော်တော်များများရရှိတယ်လို့လည်းအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကအစီရင်ခံစာထဲမှာပြောကြားထားပါတယ်ရှင်။